မြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေဟာအနေဒီအဆိုးရွားတက်လာပြီးတဲ့နောက်ပိုင်းထင်ထားသလိုဖွံ့ဖြိုးတိုးတက်မှုရှိမလာတဲ့အပေါ်ပြည်သူတွေအကြအားမလို့အားမရဖြစ်လာနေတဲ့အတန်တွေထွက်ပေါ်နေပါတယ်တိုက်ပွဲတွေမကြာခဏဖြစ်ပေါ်နေတာကြောင့်စစ်ပေးဆောင်ဒုက္ခတွေထောင်ပေါင်းများစွာလဲဒုက္ခတွေစခန်းတွေမှာနေထိုင်ကြရဆဲဖြစ်တဲ့ကချင်ပြည်နယ်ရဲ့စီးပွားရေးအခြေအနေဘယ်လိုရှိသလဲဆိုတာသိနိုင်အောင်ကချင်ကြီးညာရဲ့ကွန်ရက်ကညီနိုင်ရမူဒေါက်ခွန်ကြာကိုမေးကြည့်တဲ့အခါသူကအရင်ဦးသိန်းစိန်အစိုးရလက်ထက်ကအခြေအနေနဲ့အနှံ့ရှင်ပြီးအခုလိုစပြောပါတယ
်ဦးသိန်းစိန်လက်ထက်နဲ့အခုဒေါက်ဆန်းစုကြည်လက်ထက်နှစ်ခုကွာချက်သူကတော့ဗာလဲဆိုလို့ရှိရင်အရင်နှုန်းကတော့ဒီကိစ္စတစ်ခုခုကိုဆောင်ရွက်တဲ့အခါမှာနိုင်ငံတကာကအဲလွှမ်းမိုးမှုလည်းအများကြီးပါခဲ့တယ်ပေါ့ဦးသိန်းစိန်အစိုးရမလို့ငုံတုတ်ထိုင်ကြည့်တာလည်းပါတယ်တိုးတော်လည်းပဲဒေါက်ဆန်းစုကြည်လက်ထက်ရောက်တဲ့အခါကျတော့ကိစ္စအားလုံးကိုဆိတ်ချလက်ချဖြစ်သွားတဲ့အခါမှာလူမှုရေးစီးပွားရေးနဲ့တခြားအဲညှိနှိုင်းမှုရဲ့အများကြီးကိုဒေတာခံနေမှာခံစားရတယ်ဥပမာဆိုလို့ရှိရင်တော့ဒီဖကန့်ဒေတာတနိုင်ဖကန့်ဒေတာနဲ့တနိုင်ဒေတာဒါဆိုရင်ကြောက်သိန်းနဲ့ဒီအဲရင်းထွက်တဲ့အကြီးကဒေတာဖြစ်တယ်ပေါ့အဲ့တော့ဦးသိန်းစိန်လက်ထက်တုန်းကကျတော့ဒီမှာသွားပြီးနေထိုင်လုပ်ငန်းစားတောက်တဲ့လူတွေအပေါ်မှာဆိုလို့ရှိရင်လည်းဒီအဲတရားမှုရှိတာကတော့ဒီတရားဥပဒေစိုးမိုးမှုနဲ့ပတ်သက်လို့ရှိရင်လည်းအဖက်ဖက်ကစိတ်ဝင်စားကြတယ်အခုချိန်မှာတော့ဒေါအောင်ဆန်းစုကြည်လက်ထက်ရောက်တဲ့အခါမှာဒီမှာလုပ်ငန်းစားတောက်တဲ့လူတွေအပေါ်မှာနိဒာနီမှုတွေဥမာဆိုလို့ရှိရင်တော့တရားဝင်မဟုတ်တဲ့ back flow တွေပါတယ်အဲ့ဒါတွေရဲ့သုံးဆမှုတွေဟာအခုချိန်မှာတားဆီးလို့မရတော့ဘူးဖြစ်ပါတယ်ချက်ဘာဖြစ်လို့လဲဆိုရင်တော့ဒေါအောင်ဆန်းစုကြည်လက်ထက်မှာလူတွေရဲ့စိတ်ဝင်စားမှုလည်းနည်းတဲ့အခါတဘိမောက်တဲ့စင်တော့ကိုဟာကိုပဲတဘိမောက်ပြီးမှတဘိမီဒီယာမှာထွက်လာတာအင်တာနက်လာပါတယ်
။အဲ့တော့ဆိုလိုချင်တာကတော့ဒီ NLD အစိုးရလက်ထက်မှာဒီအစိုးရဝေဖန်တဲ့သူနည်းလာတယ်ထောက်ပြပြောဆိုမဲ့သူမရှိသလောက်ဖြစ်လာတယ်ဆိုတဲ့သဘောလား
။ဟုတ်ပါတယ်ရှင်။အကယ်၍ထောက်ပြပြောဆိုတယ်ဆိုလို့ရှင်တော့မှထောက်ပြတဲ့လူကတယောက်ပဲဖြစ်ပြီးမှကာကွယ်တဲ့လူကပုံများသွားတယ်ပေါ့။အဲ့လိုအခြေအနေမျိုးမှာတရားဥပဒေစိုးမိုးမှုကအင်တာဖြစ်ပါတယ်။
ကျွန်တော်တင်ဇာတာတွေတူပြီးထုတ်နေတာတော့ဟုတ်ပါပြီအခုဒါဗနနစ်ရှိနေတယ်အနေဒီအစိုးရတက်တာပဲနည်းနည်းရှိပြီပေါ့နော်နောက်ဒ
ီ
အရင်ဦးသိန်းစင်အစိုးရလက်ထက်မှာလည်းအတိုင်းတာတစ်ခုအထိဒါဇက်တိုက်တောက်လျှောက်တူးနေတာပဲလေဒီကြောင်မြတ်တွေက
ဆ
ိုတော့အခုဒီအစိုးရအသစ်လက်ထက်မှာလည်းဒါဆက်ပြီးတော့ပို့ပြီးတော့တောင်ကြီးမားလာတယ်ပေါ့နော်တူးတဲ့နှုံးကများလာတယ
်ဟုတ်ကဲ့ဟု
တ်ကဲ့အဲ့တော့ဒီကထွက်တဲ့တင်ဇာတာကနေရတဲ့အကျိုးအမြတ်တွေကဒေတာအတွက်ကောတကယ်အကျိုးရှိသလားဒါမှမဟုတ်လဲစီးပွားရေးကုမ္ပဏီကြီးတွေကပဲသူတို့အိတ်ထဲပဲထည့်နေသလားဒါမှမဟုတ်ရင်အစိုးရကရောအခွန်ဘလောက်ရတယ်လဲဒီ3ဦး3ဖလှယ်ပေါ့နော်ဘလောက်အထိများအဓိကကတော့ကချင်ပြည်နယ်အထွတ်တဲ့တန်ဇာတာတွေအတွက်ကချင်ပြည်နယ်အကျိုးရှိအောင်ဘာတွေအသုံးချနေတယ်လဲဆိုတော့မေးခွန်းမေးစရာရှိတာ哦
အခုတိုင်းပါဖြစ်ဆိုလို့ရှိရင်တော့အမှန်တကယ်တမ်းဒီအခွန်ဘလောက်ရတယ်လဲဆိုတော့ကျောင်းမြေရတနာပြပွဲမှာဒီအင်ပိုရီယမ်မှာရောင်းချတဲ့အပေါ်မှာပဲအခွန်တုံရရှိမှာဖြစ်ပါတယ်ဒါပေမဲ့အခုချိန်ထိကျမတို့ဒီအချက်လက်တွေအရတော့ဒီတောက်သိန်းကနေဒီတော့မှအခွန်ဘလောက်ရပါတယ်အဲ့ဒါကိုသုံးဆွဲတဲ့အခါမှာဘယ်ဘက်ကိုသုံးဆွဲတယ်ဆိုတော့ဝင်းလင်းမြင်သာစွာထုတ်ပြန်ထားမှုကျမတို့မသိဘူးရှင့်အခုပန်တာတွေကိုပဲညမှာရင်းနှီးမြှုပ်နှံမယ်ဆိုတော့ဒီတီးချာဒီကျမတို့ဒီအဲ Supreme World Fund ဆိုတဲ့ဟာကိုလည်းအဲအခုချိန်မှာ Swing Three Seven ရှိပြီးမှအကောင့်ထဲပေါ်တာမတွေ့ရတဲ့အခါကျတော့ကျမကြီးမှယင်းမြုံနန္ဒလားပြန်ကြီးမှယင်းမြုံနန္ဒလားဒါမှမဟုတ်လို့ရှိရင်လန်ဒတာမှယင်းမြုံနန္ဒလားဆိုတာမျိုးလည်းမသိရဘူးရှင်။ဒါကြောင့်မလို့ကချင်ပြည်နယ်ဘလောက်လာတယ်လဲဆိုတာသိရှိဖို့အတွက်ပုံခက်ခဲပါတယ
်။ဘလောက်ထိအသုံးချနေတယ်လဲ၊ဘယ်နေရာခိုင်နှုန်းအသုံးချနေတယ်လဲဆိုတာဟာအခုလည်းစောင့်ကြည့်တတ်သူမရှိဘူးလား။ဆိုတော့စောင့်ကြည့်လို့မရဘူးလား။ဒါမှမဟုတ်လည်းဒေါက်ခွန်ကြာတို့လိုမျိုးပေါ့နော်။ဟိုဟာပေါ့လှုပ်ရှားတဲ့သူတွေကရောထုတ်ပြန်ပေးဖို့ပွင့်လင်းမြင်သာမှုရှိဖို့အတွက်တောင်းဆိုတာတွေရောရှိသလားခင်ဗျာ။
လက်ထက်တုန်းကကျတော့ဒီလိုတောင်းဆိုဖို့အတွက်ပုံပြီးလွယ်ကူပါတယ်ရှင်။ဘာဆိုလို့ရှင်ဒီဥမာ Global Witness ကနေပြီးတော့မှဒီအစီရင်ခံစာထွက်တယ်ပေါ့။ဒီအစီရင်ခံစာထွက်တဲ့အချိန်မှာဆိုလို့ရှင်ဒီဟာတော်တော်များများကတော့စိတ်ဝင်စားမှုရရှိပါတယ်။တိုးတော်လည်းအဲ့ဒီအခါမှာပြည်သူကမြန်မာနိုင်ငံသားတွေရဲ့စိတ်ဝင်စားမှုနဲ့လှုပ်ရှားမှုထက်နိုင်ငံသားတွေရဲ့လှုပ်ရှားမှုကပိုများတယ်လို့မြင်ရပါတယ်ရှင်။နားလည်သဘောပေါက်မှုကလည်းနိုင်ငံသားတွေကပိုပြီးများတယ်လို့တွေးရပါတယ်။ခုလုံးလုံးဆယ်မှာတော့ကချင်ဒေသမှာကတခြားဒေသမှာချက်ကိုဒီအရက်ပဲဖွင့်စည်းနေတော့ဒီအဲတက်ကြွလှုပ်ရှားသူတွေရဲ့ဆောင်ရွက်မှုတွေကိုစတတ်မှုကပုံများနေပါတယ်။ဒီကြောင့်တစ်ခါကသူကတပုတ်ဆန်းဆိုလို့ပဲဥမာပုံမော်ဒေသမှာဆိုရင်ပုံမော်ကအုပ်ချုပ်ရေးကိုဆိုင်ကအုပ်ချုပ်ရေးမှုကထုတ်ပြန်ထားတဲ့အမိန့်ကိုလိုက်လာရတယ်။ဒီတင်သားဒေသနဲ့ဒီတင်သားခရိုင်ကအုပ်ချုပ်မှုကနေပြီးတော့ကန့်တတ်ထားတယ်ပေါ့။ဆိုရလို့မယ်ဆိုလို့ရှိရင်တော့လေခွင့်ပြုချက်ကိုယူပါဆိုပြီးမှပြောလို့ရှိတယ်။တို့တော့လည်းပဲအမှန်တကယ်ခွင့်ပြုချက်ကိုယူပြီးတော့မှဆောင်ရွက်မယ်ဆိုရင်တော့မှကျမတို့ဘက်ကနေ၆လွာလေးပြီးတော့မှခွင့်ပြုမရဘူးအတွက်ကတော့အဲအီးမလုံအဲမလုံဖြစ်တဲ့အခါတခြားလေးကြရင်ဆက်ရှိဆက်လုပ်ရမလားနောက်မှလုပ်ရမလားဆိုတာမျိုးလည်းမသိဘူးပေါ့အဆုံးဖြတ်မှုကတော့မရှိတော့ဖြစ်နေတယ်ပေါ့ NLD ဆိုရလက်ထက်မှာ လို့ပြောမယ်ဆိုဒီဇိုင်းချင်းမဖြစ်ဘူး။ကျောင်းဆန်းစုကြည်ကဆုံးဖြတ်ပြီးတာပေါ့လေ။အကုန်လုံးကထိုင်ဆောင်လို့ဖြစ်နေတ
ဲ့။တကယ်တော့ချင်းချင်းပြောရမယ်ဆိုရင်တော့ဒီဟိုဒီမိုကရေစီအစိုးရလို့နာမည်တက်ထားတဲ့ဒီအစိုးရလက်ထက်မှာဆိုရင်တော့ပွင့်လင်းမြင့်တာမှုကပိုပြီးရှိနေတာပေါ့နော်
။ဟုတ်ကဲ့ရှင့်။
အဲ့တော့အဲ့တိုင်းမဖြစ်လာပဲခုကစတင်ပဲဖြစ်နေတယ်ဆိုတော့
ပွင့်လင်းမြင့်တာမှုလို့ပြောတဲ့အခါမှာပွင့်လင်းမြင့်တာမှုကတော့မရှိဘူးလို့ပဲပြောလို့ရပါတယ်။ဘာဖြစ်လို့လဲဆိုရင်တော့တကယ်တမ်းသူတို့ကိုယ်တိုင်ကလည်းပွင့်လင်းမြင့်တာမှုကိုဘလို့အကောင့်ထည့်ဖို့ရမလဲဆိုတာသိရှိပုံကိုပေါ်ဦးရှင့်။သို့တော်လည်းပဲထိမ့်ထုံမှုပဲပုံများနေပါတယ်ရှင့
်။ဒါကမလုတ်တတ်တာလားဟိုပေါ့လုံနီးကင်ကြီးကိုမသိတာလား
။နှစ်မျိုးစလုံးဖြစ်တိုင်းပါတယ်။ပထမပိုင်းမှာကတော့လုံကြီးကင်ကြီးကိုမတိဘူးလို့ယူဆလို့ရတယ်။ဥပမာကျမတို့ကချင်ပြည်နယ်မှာဆိုရင်ဝင်းကြီးထုတ်ဟာသွားဆရာဝန်ကနေပြီးတော့မှဒီဝင်းကြီးထုတ်ဖြစ်လာတာဖြစ်တယ်။အဲ့တော့လုံကြီးကင်ကြီးမတိတာတော့လကောင်းပြီးလို့ရှိရင်တော့လုံကြီးကင်ကြီးအဲတိတော့လည်းပဲလုံဖို့အတွက်လုံပိုင်ခွင့်မရှိတာနဲ့ဖြစ်နိုင်ပါတယ်ရှင့်။ဒါပေမဲ့အခုတဖြည်းဖြည်းနဲ့ပို့ပြီးမှပေါ်လွင်လာတာကတော့ဒီအာဏာတစ်ခုလုံးကို centralize ဖို့ဘိုးဟိုကနေထုတ်ကင်ထားတယ်ဆိုတာကိုပို့ပြီးမှတိတာလာတယ်။နောက်တစ်ခုကတော့ကျမတို့အနေနဲ့ပါတီကိုပေါ်မှာလွှမ်းမိုးတာလားဒါမှမဟုတ်လို့ရှိရင်နိုင်ငံအပေါ်မှာလွှမ်းမိုးတာလားဆိုတာကျမတယောက်အနေနဲ့တော့မကွဲပြားဘူးရှင်။ဥပမာဆိုလို့ရှိရင် NLD ပါတီအနေနဲ့ဆိုရင်ကိုယ့်ပါတီဝင်တွေကိုထိန်းချုပ်ချင်တယ်လို့ထိန်းချုပ်တယ်ဆိုရင်လည်းဒါဖြစ်တိုင်းပါတယ်။သို့တော်လည်းပဲအစိုးရဖြစ်သွားတဲ့အခါမှာပါတီတစ်ခုတည်းကိုထိန်းချုပ်တယ်လို့မျိုးတနိုင်ငံလုံးရဲ့ခန္ဓာတွေကိုဥဆောင်နေတဲ့အစိုးရဝန်ထမ်းတွေပြီးလို့ရှိရင်တော့အစိုးရဝန်ထမ်းအရာရှိတွေဆုံးဖြတ်ချရမယ့်သူတွေပြီးရင်လွတ်တော်အမတ်တွေဖြစ်သွားတဲ့အခါမှာဒီပါတီကိုထိန်းချုပ်တယ်လို့နိုင်ငံလုံးငန်းကိုဆောင်ရွက်တဲ့အခါမှာလိုက်ထိန်ချုပ်သွားထားမှုတွေကိုမြင်နေရတယ်ရှင့်။အဲ့တော့အဲ့နှစ်ခုပေါင်းလိုက်တဲ့အခါမှာတကယ်ကအလုတ်ကိုမလုတ်တလို့ဖြစ်သွားပါတယ်ရှင့
်။ခြေတင်းဘက်မှာတော့စီးပွားရေးဖွံ့ဖြိုးမှုနဲ့ဆက်ဆံနေတဲ့လူငယ်တွေမူရစ်စီးပွားတုံ့ဆွဲမှုအကြောင်းကိုဆက်လက်တင်ပြပေးတော့ပါမယ်ခင်ဗျာ။